บ่เลยดีสาวไปปุ๊ดได้เฉยเนี่ยบ่ไต่ส่ายหมู่อ่ะ2คู่ตุ้ยอ่ะบ่เลยปฐมตะเฉ็ดไต่ส่ายหมู่อ่ะกุลธมกอถุรีญีลากันจิ้มปะเลยเฉยดุติยะเฉ็ดก็ซัวตัดเยทูสิตตะคู่อ่ะตั้มหา4เนี่ยมีแล้วมาไต่ไข่ลาดาตุ้ยอ่ะบ่เลยอะแล้วดีซัวแบบก็นี่พี่รอดีทูสิตเซ็นลาได้ทูสิตตั่นตัวออกรู้ดีสาวမျိုးไปปุ๊ดล่ะเปียวๆปีไหนล่ะครับเนี่ย
သူတို့ဒီစာကိုရေးဖို့အတွက်ကျူတင်ပြင်ဆင်ထားတာကြာပါပြီ။ဒါမဲ့သူတို့အဓိကရေးရတာတော့ဒီကုလတမကမှာအခုအထူးထူးညီလာခံကျင်းပနေတယ်။အဲ့ဒီညီလာခံကိုအမိသူတို့ပေးပို့ဖို့ပါ။ရေးချက်ကအဲ့ဒါပါပဲ။နိုင်ငံတကာကခေါင်းဆောင်တွေအားလုံးဝိုင်းပြီးတော့ဟိုတက်ရောက်နေကြတဲ့ဒီဟိုကုလတမကအထူးထူးညီလာခံမှာတက်ရောက်တဲ့နိုင်ငံတကာခေါင်းဆောင်တွေအားလုံးကိုဟိုတည်စေခြင်းနဲ့အားလုံးသူတို့ဒီဗမာပြည်ရဲ့အရေးကိုဝင်ရောက်ပြီးတော့ဖြည့်ရှင်းပေးစေခြင်းနဲ့အဓိကတော့ဒီဗမာပြည်ပြည်သူပြည်သားတွေကနေပေါင်းရာစုနဲ့တုတ်ဝဲကြော်ကြော်ဒုက္ခဆင်းရဲခံစားခဲ့အဲ့ဒီကိစ္စတွေကိုအားလုံးတည်အောင်သူတို့အနေနဲ့ရည်ရွယ်ချက်အဲ့ဒါပါလိမ့်မယ်
။ဟုတ်ကဲ့နောက်တစ်ခုကတော့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံနေရပြီးတော့လေဆုံးဖြတ်ချက်ဒီအချိန်ချင်းချခဲ့ဘူးတယ်ပေါ့လေဒီမြန်မာနိုင်ငံမှာအမျိုးသားညီညွတ်စေရေးပြန်လည်ဖြစ်မြောက်မှုအတွက်ကိုအချိန်ပေါင်းများစွာပေါ့ချခဲ့တယ်ဗျ။ဒါနဲ့အောင်မြင်မှုမရှိခဲ့ဘူး။နောက်တစ်ခုကဒီမြမအရေးနဲ့ပတ်သက်လို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗီဒီယိုအာဏာကင်ထားတဲ့တရုတ်တို့ရုရှားတို့ရဲ့အနေထားကြောင့်ပေါ့လေဘလို့မှရှေ့တိုးလို့မရတဲ့ပုံစံမျိုးတွေဖြစ်သွားတာအများကြီးတွေ့ရတယ်ခင်ဗျာ။ဒါကြောင့်မို့ပေါ့လေဒီ KIO တွေနဲ့ကုလသမဂ္ဂကိုစာပေးပို့တဲ့အခါမှာဒီအချက်တွေကိုများထည့်တွက်ထားပါလား။နောက်တစ်ခုကတော့အခုပေးပို့တဲ့စာကနေပြီးတော့ဘာများမျှော်လင့်ထားပါသလဲခင်ဗျာ
။ဗမာပြည်နဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂမှာသူ့ဆုံးဖြတ်ချက်တွေတိတ်တိတ်ချခဲ့တယ်ဒီလိုသူတို့လည်းကြားသိရပါတယ်ဒါမီဒီယာနဲ့ဆင်ကြားသိရတာပေါ့ဒါမဲ့အဲ့ဒီဆုံးဖြတ်ချက်ကိုလိုလက်တွေ့အကောင်ထေမဖော်နိုင်ဘူးဆိုတာလည်းဒါကြားခဲ့ရပူပါတယ်ဒါမဲ့ဒီသူတို့တိုင်းသားလက်နက်ကင်အားစုကနေပြီးတော့ဟိုဥက္ကဋ္ဌကအထွေတိမ်မှုထံကိုဟိုအရင်လွန်ခဲ့တဲ့ကာလတွေမှာစာရီရေးပြီးတော့ပေးပို့တာမျိုးဒီကဖြစ်ပျက်မှုကိုတင်ပြပေးတာမျိုးဆိုတော့မကြားမိသေးဘူးခင်ဗျာနောက်ပြီးတော့ဒီသူတို့ကေရောဖွဲ့စည်းရလဲဒီဒါဟာပထမဆုံးအကြိမ်ပါအဓမ္မဆုံးအကျင့်ရည်ဒီကုလသမဂ္ဂကိုသူတို့တင်ပြအတိပေးရခြင်းဖြစ်ပါတယ်။ဒါကိုတင်ပြခြင်းအပြင်ဒီကုလသမဂ္ဂမှာလည်းဆုံးဖြတ်ချက်တစ်ခုကြီးကြီးမားမားဆုံးဖြတ်ပြီးမှပဲအခုချက်ချင်းပဲအကောင့်ထဲပေါ်လာမယ်လို့တော့တိတ်ပြီးတော့မျှော်လင့်ချက်တော့မရှိပါဘူး။တိတ်ပြီးတော့ဒီမျှော်လင့်ချက်မရှိဘူးဆိုပေမဲ့တကယ်လို့များဆုံးဖြတ်ချက်တစ်ခုချပြီးမှပဲဒီကျွန်တော်ရဲ့ဗမာပြည်အရေးကိုသူတို့လုံဆောင်ပေးမယ်ဆိုတော့ဒါတော့ကျွန်တော်ရဲ့အတိုင်းထက်လို့ကိစ္စတွေပါ။တိတ်ပြီးတော့ဒီမျှော်လင့်ချက်မရှိဘူးဆိုပေမဲ့ဒီဖြစ်ပျက်နေတဲ့ဖြစ်စဉ်တွေကိုသူတို့လက်နက်ကင်အင်အားစုတိုင်းဒါအင်အားစုအနေပြီးတော့ဒါပထမဆုံးအကြိမ်နဲ့ဒီဗမာပြည်ရဲ့အရေးကိုတင်ပြခြင်းဖြစ်တယ
်။ဟုတ်ကဲ့အခုဆိုလို့ရှိရင်ဗိုလ်လေးဒေါအောင်ဆန်းစုကြည်မကြသေးခင်ကပြောသွားတဲ့စကားတစ်ခွန်းရှိပါတယ်ခင်ဗျ။ဒီတိုင်းပြည်ကအပြောင်းလဲဖြစ်နေတဲ့အခြေအနေတွေတွေ့မြင်နေရပြီဆိုပြီးဆိုပါတယ်ခင်ဗျ။ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအပြောင်းလဲဖြစ်နိုင်မယ်လို့မျှော်လင့်ထားပါလဲခင်ဗျ။
အခုတတိတော့ဒီတိုင်းရင်းသားကိစ္စနဲ့ပတ်သက်ပြီးတော့မှဟိုပြောင်းလဲမယ်ကိစ္စတော့မတွေ့ရဘူးခင်ဗျာနောက်တစ်ခုတော့ဒီပမာပြည်မှာအပြောင်းလဲစပြီးဖြစ်ပေါ်လာနိုင်တယ်ဆိုတာခမန်းချက်တွေကထုတ်နေကြတယ်ဒါမဲ့ဒီခမန်းချက်တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်အောင်တင်ရပဲဆိုတော့ဘယ်လိုမှဖြစ်လာနိုင်ကြအောင်အကြောင်းမရှိဘူးအဲဒီလိုပြည်အောင်စုအစုရအဖွဲ့ဝင်တွေနဲ့ဒီဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံတာမျိုးရှိခဲ့တယ်ဒီတွေ့ဆုံမှုဟာဒီအပြောင်းလဲရဲ့အစလို့ပြောလို့လည်းနည်းနည်းစိုးသေးတယ်ခင်ဗျာဒါကြောင့်ဒီကိစ္စတွေကအများကြီးစောင့်ကြည့်ကြအောင်မယ်အဲဒီလိုမျိုးဒီတည်ဆုံကြတဲ့အခါမှာလည်းသူတို့တိုင်းတားနဲ့ပတ်သက်ပြီးတော့ဘာမှမျှော်လင့်ချက်တော့အခုထိမတွေ့ရသေးဘူးဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့တွင်မှာပဲကြောင်းလေးသွားဖို့ဆိုတာလည်းမဖြစ်နိုင်ဘူးနိုင်ငံတကာကရဲ့တမိုင်းကိုလေ့လာကြည့်တဲ့အခါမှာလည်းအာဏာရှင်အဖွဲ့အစည်းတစ်ခုဟာသူ့ဟာသူဟိုစိတ်တဖို့တော့မှန်ကန်လာပြီးမှပြောင်းလေးသွားတယ်ဆိုတဲ့ဖြစ်စဉ်မျိုးတမိုင်းမှာမတွေ့ရသေးဘူးခင်ဗျာ
ဟုတ်ကဲ့ဦးလာနန်းခင်ဗျာအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့